နိုင်ငံကမှာဘယ်လိုတရားဆွဲဆိုမှုကနေမဆိုထပ်ပေါ်လာမဲ့ဥပဒေကြောင့်ရစစ်ဆေးတွေ့ရှိချက်တခုဟာပြဿနာကိုဖြေရှင်းပေးမှာမဟုတ်ဘူးဆိုတာသိရှိနားလည်ထားဖို့သိအရေးကြီးပါတယ်လို့နိုင်ငံကဥပဒေရေးရာကြွိုင်းရှင်သူဥပဒေပေါ်ပေါက်ခတ်တူက VOA ကိုပြောပါတယ်။ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားဆွဲထားတာကိုဒီဇင်ဘာလ10ရက်နေ့မှာစတင်ကြားနာဖို့ရှိနေချိန်မှာပဲပမောက္ခမတ်ဒရမ်ဘောကအခုလိုပြောတာပါဆက်တယ်နင်းညံထားတဲ့မိုက်အင်ဂျင်နီယာပြောပြပေးပါမယ်
။နယ်သာလန်နိုင်ငံ The Hague အခြေဆိုင် ICJ နိုင်ငံတကာတရားရုံးမှာဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့ထိအများပြည်သူရှေ့ကြားနာစစ်ဆေးရမှာဂမ်ဘီယာကအရေးပေါ်တောင်းဆိုထားတဲ့ရိုဟင်ဂျာတွေအပေါ်နောက်ထပ်ပြစ်မှုကျူးလွန်မှုတွေမဖြစ်ပေါ်စေရေးရပ်တန့်အောင် ICJ တရားရုံးအနေနဲ့ယာယီအမိန့်ထုတ်ပြန်ပြီးမြန်မာအစိုးရကိုတားမြစ်ဖို့ဆိုတဲ့အချက်ကိုအဓိကထားမှာဖြစ်တယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့ ICJ တရားရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလို ICJ အနေနဲ့မြန်မာအစိုးရအပေါ်တားမြစ်တဲ့ယာယီအမိန့်ထုတ်ပြန်ဖို့စီရင်ပိုင်ခွင့်ရှိပေမဲ့နိုင်ငံတကာတရားရုံးတွေရဲ့အမိန့်ဆုံးဖြတ်ချက်မျိုးဆိုတာအကျယ်အကျယ်ပြဿနာတွေကိုဖြေရှင်းပေးဖို့မဟုတ်ဘူးဆိုတဲ့အချက်ကိုအသိအမှတ်ပြုဖို့ကအလွန်အရေးကြီးကြောင်းအမေရိကန်တီထောင်စုဗာဂျီးနီးယားပြည်နယ်က Washington and Lee တက္ကသိုလ်ဥပဒေပါမောက္ခ Mark Drumbel က VOA ကိုခုလိုပြောပါတယ
် The International Court of Justice has a capacity to issue what are called provisional measures and those are
ICJ နိုင်ငံတကာတရားရုံးအနေနဲ့ယာယီတားမြစ်မိန့်ထုတ်ပြန်မှုအစီရင်ပိုင်ခွင့်ရှိတယ်လို့ဒီလိုတားမြစ်မိန့်ကိစ္စတွေဟာအချိန်အကန့်အသတ်နဲ့ဖြစ်ပါတယ်။ဒီမှာတဲ့မှုတွေတင်းသိမ်းလျှောက်ထားခြင်းအခုလိုမြန်မာကိုဂမ်ဘီယာကတရားဆွဲတဲ့ကိစ္စမှာလူမျိုးတုံးတစ်ဖက်ကျူးလွန်မှုဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဆိုတာ ICJ တရားရုံးအနေနဲ့ဆုံးဖြတ်မှာပါ။ဒါပေမဲ့ ICJ ရဲ့ဆုံးဖြတ်ချက်ဟာကုစားမှုအများကြီးတွေကအလွန်ပြင်းထန်တဲ့စိတ်ပန်းဖြစ်ပေရှိနေတာပါ။လူမျိုးတုံးတစ်ဖက်မှုမြောက်တယ်ဆိုတာတရားရုံးအနေနဲ့ကြေညာနိုင်ပါတယ်။ EU အရဆိုရင်အပြစ်ကျူးလွန်တဲ့နိုင်ငံပေါ်တန်ခါပေးဆိုမှုတွေဗန္နာငွေကြီးဆိုင်ရာထိခိုက်မှုတွေရင်ဆိုင်ကြုံတွေ့ရနိုင်ပါတယ်။ဒါပေမဲ့အခုဒီဇင်ဘာလမှာလုံးဝပနာမကျောင်းတော်စစ်ဆေးမှုမှာတော့ဒီလိုအခြေအနေမျိုးရောက်လာဦးမှာမဟုတ်ပါဘူး။ကာကွယ်တားဆီးဖို့ဆိုတဲ့အပိုင်းကိုပဲတရားရုံးကအစီရင်ဆုံးဖြတ်ဦးမယ်လို့ကျွန်တော်ထင်ပါတယ်။ဒီကုမေးတဲ့ထက်မှာပါတယ်လို့မျိုးမြန်မာနိုင်ငံကလူဝင်ကြော်တွေတော့ကတော့ပြောလင်းတဲ့ကြီးကြီးမားမားထားလို့မရဘူးဆိုတာအသိမှတ်ပြုဖို့အရေးကြီးပါတယ်။နိုင်ငံတော်ဦးတွေဘက်ကလူမျိုးတုံးတက်ချက်မှုမြောက်တယ်ဆိုတဲ့အသုံးအနှုန်းနဲ့တမတ်ကြီးများပေးဖို့အထောက်အကူပြုနိုင်ပါတယ်။ဒါပေမဲ့နိုင်ငံတကာတရားစီရင်ရေးရဲ့ဥပဒေကြောင်းရစစ်ဆေးတွေ့ရှိချက်မျိုးဟာပြဿနာအချက်တွေကိုဖြေရှင်းပေးမှာမဟုတ်ဘူးဆိုတာနားလည်ထားဖို့အသိအရေးကြီးပါတယ်။လူခွင့်ရေးချုပ်ဖောက်မှုကိုရင်ဆိုင်ကြုံတွေ့ရတဲ့အနာကျင်းမှုအလုံးကိုတော့ဖြေရှင်းကြော်လာပေးနိုင်မှာမဟုတ်ပါဘူး
။ဟုတ်ကဲ့ဒါဆိုရင် ICJ တရားရုံးကဂမ်ဘီယာကမြန်မာကိုဆွဲထားတဲ့လူမျိုးတုံးတက်ဖြတ်မှုတားဆီးအဖြစ်ပေးရေးစာချုပ်ချုပ်ဖောက်မှုဆိုတဲ့အမှုကိုကြတော့ဘလိုမျိုးဆက်လက်ကံတွဲဖို့ရှိမလဲရှင့်။
Yes, well, there's another very important question, which is whether or not there's actual jurisdiction.
ညမှာနောက်ထပ်အလုပ်ရေးကြီးတဲ့မိကုံကတော့ဒီမှုမှာအိုက်ဆီဂျီတရားရုံးအနေနဲ့လက်တွေ့တရားစီရင်ပိုင်ခွင့်အရှိမရှိဆိုတဲ့အချက်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်များစွာကတည်ခဲ့တဲ့အရေးကြီးတဲ့အမှုကိုတရားဥပဒေစီရင်ခဲ့တာရှိပါတယ်။ ICJ နိုင်ငံကတရားရုံးမှာဘော့စနီးယားကဆာဗီးယားနိုင်ငံကိုဆွဲတဲ့အမှုမှာဆာဗီးယားကို ICJ အနေနဲ့တရားစီရင်ပိုင်ခွင့်ရှိမရှိအငင်းပွားခဲ့မှုပါတယ်။ဆာဗီးယားဆိုရအနေနဲ့လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တယ်လို့ဘော့စနီးယားကICJ တရားရုံးမှာအမှုဆွဲတင်ခဲ့ခြင်းကသူ့မှာတရားစီရင်ပိုင်ခွင့်ရှိတယ်လို့ ICJ ကဆုံးဖြတ်ခဲ့တာပါ။ဒီစီရင်ချက်ကလက်ရှိအမှုမတိုင်ခင်ဖြစ်ခဲ့တဲ့ကြီးမားလာတဲ့တရားရုံးအစီအလာတစ်ခုဖြစ်တယ်လို့ပြောရမှာပါ။ဒါကိုကြည့်မယ်ဆိုရင်လူမျိုးတုံးတက်ဖြတ်မှုတားဆီးရေးစာချုပ်ကိုချိုးဖောက်မှုဆိုတဲ့ဆွဲချက်အပေါ်တရားစီရင်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ ICJ တရားရုံးအနေနဲ့သူ့ကိုယ်တိုင်သတ်မှတ်ထားမယ်လို့ကျွန်တော်မြင်ပါတယ်
။ ICJ တရားရုံးမှာဒီဇင်ဘာလ10ရက်ကနေ12ရက်နေ့ထိပနာမကြားနာစစ်ဆေးပွဲအတွက်ဘယ်လ်ဂျီယံနိုင်ငံကမြန်မာတန်ယုံကနေနေပြည်တော်မှာရှိတဲ့အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်နေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်မန်ကြီးဦးဟောက်တူစွန်းကပြောရေးကိုပြောပါတယ်
။ကျွန်တော်ဘရပ်ဆဲလ်မှာရှိတဲ့မြန်မာတန်ယုံကနေတရှင်းပေါ့နော်။တို့အဲ့ဒီဘက်ကနေတော့ဆက်ပြီးတော့လုပ်မယ်။ဆိုတော့ကျွန်တော်တို့ဒီဘက်ကတော့ဟိုဘာမှအသိစိတ်တော့ဟိုသိမှာမဟုတ်တော့ဘူးလေ။ဟိုဘက်ကပဲတို့ဌာနချုပ်နဲ့တို့ဟိုဘရပ်ဆဲလ်နေမှာတရှင်းလုပ်ဖို့ရှိပါတယ်
။ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်ခံအတိအမှတ်မပြုတဲ့မြန်မာအစိုးရဘက်ကလိုက်ပါဆောင်ရွက်မဲ့နိုင်ငံတကာရှိနေဖွဲ့စည်းကိုအတိအကျမသိရသေးပေမဲ့အဖွဲ့ဝင်58နိုင်ငံပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုကိုစားပြုပြီးအမှုစွဲတင်ထားတဲ့ဂမ်ဘီယာနိုင်ငံအတွက်အမေရိကန်ဥပဒေအကြံပေးအဖွဲ့ဖြစ်တဲ့ Foley Hawk နဲ့ဗြိတိန်နိုင်ငံကရှိနေတချို့လိုက်ပါဆောင်ရွက်မှာဖြစ်ပါရဲ့ရှင်